ရွေးကောက်ပွဲဥပဒေတချို့ပြင်ပေးဖို့ကိုစိုးထွန်းတို့ဒီ88မျိုးဆက်ကျောင်းသားများအဖွဲ့ကတောင်းဆိုလာတဲ့ပတ်သက်လို့နည်းနည်းရှင်းပြပေးပါလားခင်ဗျ။
ဟုတ်ကဲ့ကြအခုဒီနာခအစိုးရအခုသူတို့လှုပ်လိုက်တဲ့ဒီရွေးကောက်ပွဲဥပဒေမှာဒေါက်ဆန်းစုကြည်ကောင်းဆောင်တဲ့ NLD ပါတီကိုဒါဝင်ရောက်ရှင်ပြိုင်လို့မရအောင်လှုပ်ထားတဲ့ပုံစံမျိုးဖြစ်နေတယ်ပေါ့နော်ဒါမျိုးကမဖြစ်သင့်ဘူးပြီးတော့သူတို့ပြောနေတာမျိုးသားပြန်တဲ့တင်းနေရန်ချောင်းသူတို့လည်းတွားနေတယ်ဒီမိုကရေစီဖော်ဆောင်နေပါတယ်ပြောပေမဲ့အခုလို့ဒီကဲ1990ပြည့်နှစ်ရွေးကောက်ပွဲမှာအနိုင်ရပါတီတစ်ခုဖြစ်တဲ့ဒါ NLD ပါတီကိုဒီလိုပြစ်ပယ်တာလုံးဝမဖြစ်သင့်ဘူးဒါမျိုးသားပြန်တဲ့တင်းနေရန်ကိုလည်းဒါတွေးဖီယာရောက်တယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့အနေနဲ့ဒါလွတ်လပ်မှုတရားမျှတမှုတွေနဲ့ပတ်သက်ပြီးအငင်းပွားစရာဖြစ်နေတဲ့ရွေးကောက်ပွဲဥပဒေကိုဒါပြင်ဆင်ပေးဖို့ဒါကျွန်တော်တို့ပြောရခြင်းဖြစ်တယ်ပေါ့နော်
။ဟုတ်ကဲ့ဒီအခုနောက်ပိုင်းဒီမိုကရေစီရေလှုပ်ရှားမှုကာလတွေကြာလာတော့လေလူပြောများလာတာတခုရှိပါတယ်အဲ့ဒါကအဖွဲ့တွေအနေနဲ့တောင်းဆိုတာတွေကြီးညာချက်တွေပဲထုံနိုင်တယ်လက်တွေ့အားနေတယ်ပေါ့နော်။ကိုစိုးထွန်းကဘယ်လိုမြင်လဲခင်ဗျဒီအပေါ်မှာ
။လက်ရှိနေထားတယ်ဒီလိုဖြစ်နေပါပေါ့နော်ကျွန်တော်တို့ဒါ88မျိုးဆက်ကျောင်းသားတွေဆိုလည်းဒါထောင်အောင်လွတ်လာပြီးတဲ့ရတဲ့နီလန်းပေါင်းစုံနဲ့အမျိုးသားပြန်လည်တင်းမြေကြီးကိုကြိုးစားခဲ့ကြတယ်။ဒီ NLD ပါတီဆိုလည်းလိုပဲသူတို့အကန့်အသတ်ဖိနှိပ်မှုမျိုးစုံကြားရတယ်သူတို့ကဒါလုပ်ခဲ့ကြတယ်ဒီတောင်းဆိုမှုတွေစိတ်မှန်နေထုတ်ခဲ့ကြတယ်ပေါ့နော်။အခုနေထားဆိုရင်ဒါအခု NLD ပါတီအနေနဲ့ဒီမှတ်ပုံမတင်တော့ဘူးဆိုရင်ဒီတောင်းဆိုမှုဖြစ်တဲ့ဒီစိတ်မှန်တော့မှသူမှပြောခွင့်မရှိတော့တဲ့နေထားဖြစ်သွားနိုင်တယ်။အဲဒါရီရလည်းဒါလုံးဝမဖြစ်သင့်ဘူးအဲကျွန်တော်တို့ဒါတိုင်းပြည်မှာအလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲတရားဖြစ်ဖို့ဆိုတာတိုင်းရင်းသားတွေကလည်းလက်ခံရမယ်နံပါတ်1အရေးကြီးတာကဒါခုန1990ပြည့်နှစ်အနိုင်ရပါတီမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါဝင်ဖို့ရှိရမယ်အခု NLD ပါတီအနေနဲ့ဆိုလည်းဒါအခုတော့အောင်ဆန်းစုကြည်ပါဝင်သူ့ရဲ့ပါတီဝင်တွေအားလုံးဆွတ်ပေးလိုက်ပြီဆိုရင်တော့ဒါသူတို့အနေနဲ့ပြန်လည်စဉ်းစားမယ်ဆိုတဲ့စကားတွေပြောခဲ့ဘူးတာရှိတယ်ပေါ့ဗျာဒီလိုရွေးကောက်ပွဲဝင်ဖို့ကိစ္စတွေအဲ့လိုရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ပြီးတော့ပြည်သူအကျိုးပြုလုပ်ငန်းတွေကိုဒါအဆင့်ကြီးတစ်ဆင့်လှုပ်သွားနိုင်မှာလားဒါတကယ်ကျွန်တော်လက်တွေ့ကြတဲ့မျိုးသားပြန်တဲ့တင်ရည်ကိုဖော်ဆောင်နိုင်နိုင်မယ်လို့လည်းကျွန်တော်တို့ယုံကြည်တယ်အခုချိန်မှာတော့ဒိန်းနဲ့တော့ပြောနေရတာပေါ့ဗျာကျွန်တော်တောင်းဆိုချက်ဒိန်းနဲ့စိတ်မှန်နေနဲ့ထုတ်နေရတာတကယ်တကယ်လုပ်ပိုင်ခွင့်တွေကလည်းလွတ်လပ်မှုတွေကဘာမှမရှိဘူးလေကျွန်တော်တို့ဒီလှုပ်ရှားမှုတွေဆိုတဲ့အမျိုးမျိုးကန့်သတ်မှုတွေနဲ့လှုပ်ခဲကြရတာရှိတယ်ပြီးတော့အခုစိတ်မထုတ်တာဆိုတော့ကျွန်တော်တို့ဒါ electronic ဥပဒေနဲ့နှိမ့်ချောင်းတိုင်းကြီးအများကြီးချပြစ်ခဲ့တာရှိတယ်အဲ့တော့စစ်မှန်တဲ့တရားဥပဒေဖြစ်ဖို့တော့လိုတာပေါ့ဗျာအဲ့စစ်မှန်တဲ့တရားဥပဒေဖြစ်ဖို့ဆိုတာလေတရားဥပဒေဘောင်ပြန်ရနေပဲထပ်ပြီးတော့စူးစမ်းကြမှာလေတကယ်လက်တွေ့ကြမယ်လို့ကျွန်တော်မြင်ပါတယ
်အော်ဟုတ်ကဲ့ဆိုတော့ဒီ let law ဆွေးနွေးညှင်းခုံနေကြတဲ့ပါတီတစ်ခုမှတ်ပုံတင်ပြီးတော့ရွေးကောက်ပွဲဖြတ်သန်းမှာဒီမိုကရေစီတိုးချဲ့နိုင်မယ်ဆိုတဲ့အယူဆနဲ့ပါတီမှတ်ပုံမတင်မဲ့ဒီမိုကရေစီရအောင်ကြိုးစားမယ်ဆိုတဲ့အယူဆဒီပေါ်မှာကိုစိုးထွန်းအမြင်ကဘယ်လိုရှိလဲခင်ဗ
ျကျွန်တော်မြင်တာတော့ဒီပါတီတစ်ခုတည်တောင်ပြီးတော့တစ်ဖြည်းဖြည်းချဲ့ယူသွားမယ်ဆိုတဲ့သူရဲ့သဘောထားဆိုတာလေသူကလည်းလက်ရှိလုပ်ရတဲ့လုပ်ငန်းတွေอ่ะပေါ့ဗျာအခုတရားမဝင်ဆိုရင်တော့အကန့်ရတာကြီးအကန့်တရှိမယ်။နောက်ဒီလိုပုံလေးထုတ်ဝေရတာအစားပေါ့နော်။ဟော်ပြောစီးသွားတာအစားရတယ်။အကန့်တတိရှိတဲ့အတွက်ကြောင့်တို့ကဒီပုံမှာတစ်ဖြည်းဖြည်းနဲ့ချိန်ယူသွားမယ်။တို့နှပြီးတော့ဘေးရန်ကင်းရှင်းမယ်ဒီကိုဒါရွေးချပြီးတော့လုပ်တဲ့ခါမှာပြည်သူတွေရဲ့ကိုယ်တိုင်ရနဲ့ဒီလိုပြောတဲ့လူတွေကဒါပြဿနာမရှိဘူး။နာနာထောင်လို့ရတယ်။ဖမ်းမှာမဖမ်းဘူးပေါ့နော်။မရှိဘူးပေါ့။အဲအဲ့ဒါမျိုးရစားနေနေတို့နေနေပို့ပြီးတော့လွတ်လပ်မှုများရှိမလားဆိုတဲ့ပုံစံမျိုးတွေတို့တွေဒါရွေးချယ်မှုတွေနဲ့လုပ်တာ။ဒါတွေကိုကားတဲ့ဒါသူ့ဘက်ကကြည့်တော့သူမှန်တယ်။တစ်ဖက်ကလည်းမထောင်ဘူးပေါ့နော်ဒါကြတော့နည်းနည်းတွေ့ကြဖို့တော့လိုလိမ့်မယ်ထင်တယ်ကျွန်တော်အမြင်ကတောင်ဆန်းစုကြည်ကိုယ်တိုင်ပြောဦးတာရှိတယ်ပေါ့ဗျာ NLD ပါတီကိုဒီတရင်သားတွေကနေဝေဖန်ပုတ်ခတ်တိုက်ခိုက်တာတွေအပြင်မှာလည်းလိုက်နှောက်ယှက်တာတွေရှိခဲ့တာတွေပေါ့မှာဒီနောက်ကအစိုးရအနေနဲ့ NLD ပါတီကိုဒီလိုဝေဖန်ပုတ်ခတ်တိုက်ခိုက်မှုတွေတိတ်ပြီးလုံနေကြမလို့ပါဘူးပေါ့နော်ပြည်သူလူထုရဲ့အကျိုးစီးပွားတော့တကယ်စိတ်ဆင်းတာမှန်မှန်နဲ့အကောင်းကျိုးတွေလုပ်ခဲ့မယ်ဆိုရင်တော့ဒီပြည်သူတွေက NLD ပါတီကိုမေ့သွားမှာပါလို့သူပြောခဲ့ဘူးလေအဲ့လိုပဲခုနပြောလို့ပါတီမထောင် NLD ပါတီဝင်တွေ NLD ခေါင်းဆောင်တွေကတကယ်ပြည်သူလူထုရဲ့ဒုက္ခတွေနဲ့တသားတည်းခံစားပြီးတော့ပြည်သူအကျိုးပြုလုပ်ငန်းတွေတကယ်တက်တွေ့ကြကြလုပ်နိုင်မလားအဲ့အဲ့လိုလုပ်နိုင်ပြီးတော့တကယ်ကိုမမမမရက်တည်ပြီးဖြည့်ရှင်းပေးနိုင်မယ်ဆိုရင်တော့တို့ရည်မှန်းချက်ကတကယ်အောင်မြင်ပါပ
ါဥကိုစိုးထွန်းတို့တောင်းဆိုရတဲ့ဒီရွေးကောက်ပွဲဥပဒေတွေပြင်ဆင်ပေးဖို့ဆိုတဲ့အချက်ကရရနိုင်ကြီးရှိမရှိဘယ်လိုများမျှော်လင့်ထားပါလဲခင်ဗျ
ကျွန်တော်တို့ဖြစ်စေချင်တာတော့ဗျာဒေါန်ဆန်းစုကြည်အပါအဝင်တိုင်းရင်းသားခေါင်းဆောင်တွေဒီနိုင်ငံရေးအကြီးအကဲတွေအားလုံးလှုပ်ပေးပါအထာမလေတိုင်းကြီးရဲ့အမျိုးသားပြန်တဲ့တင်မြေကြီးလမ်းကြောင်းကိုကျွန်တော်တို့တကယ်ချင်းကန်နိုင်မှာလက်တွေ့ကြကြ။အဲဒီကထားပြီးလေးနဲ့ပြောချင်တာထပ်ပြီးတော့အခု NLD ပါတီ1990အနိုင်ရခဲ့တဲ့နေရာမှာဆိုရင်လေဒီမင်္ဂလာရုံနယ်မြေတို့ပေါ့နော်ကိုကိုကျွန်းနယ်မြေတို့အစရှိတဲ့တမတော်ဓာတ်တွေရှိတဲ့နေမြေမှာ NLD ကပြတ်တန်နိုင်ခဲ့ကြပါလား။အဲ့တော့တမတော်ဓာတ်တွေထဲမှာလေဒါ NLD ကိုအားကိုးတယ်ယုံကြည်တယ်ဆိုတဲ့မျိုးသက်တွေရှိပြီးသားပါ။အဲ့အတွက်ကြောင့်ကျွန်တော်တို့ကတပ်ပန်ချက်တော့အစီအစဉ်စမ်းကြရမယ်လေထားတော့ရှိတယ်။ဒါနဲ့နာခံကြမှာပါဗျာကျွန်တော်တို့မျိုးသက်တွေပြီးနောက်မျိုးသက်တွေအစဉ်စဉ်တော့ဒါတိချောက်ကြရမှာပဲ။အဲ့မဲ့ကျွန်တော်တို့ကတော့တိတ်မဖြစ်စေချင်တော့တာကိုပေါ်တို့မျိုးဆက်တွေပြင်းနာခံနေပြီကျွန်တော်တို့မျိုးဆက်တွေဆက်အနေနာခံနေတယ်။နောက်မျိုးဆက်မျိုးဆက်တွေလည်းအများကြီးဆက်အနေနာခံတော့တိုင်းပြည်ကလည်းလမ်းထူမအောင်မဟုတ်တော့အကုန်လုံးကစုံစုံမျိုးဖို့ပဲရှိတယ်ပေါ့နော်။အဲ့ဒါကြောင့်ကျွန်တော်တို့အနေနဲ့လည်းအားလုံးဖြစ်နိုင်တဲ့ဖြစ်နိုင်ရည်တစ်ခုတော့စဉ်းစားကြောက်ဖို့လိုတာပေါ့ဗျာ
။ဟုတ်ကဲ့ဒါဆိုရင်ကိုစိုးတို့ဆိုလိုတဲ့သဘောကဒေါန်ဆန်းစွကြည်အပါဝင်နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးရင်ဒီရွေးကောက်ပွဲဖြတ်သန်းဖို့လွယ်လိမ့်မယ်ဆိုတဲ့သဘောလားခင်ဗျာ။
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့လိုသဘောပါပဲကျွန်တော်တို့အဲ့ဒီသဘောနဲ့ကြိုးထားရပါဒါမှအားလုံးကတကယ်ကိုအပြန်အလှန်ရင်းနှီးချစ်ကြည့်မှုတွေကိုဒါတိစောက်လို့ရမယ်ကျွန်တော်တို့ခကြီးကတော့ခကြီးချမ်းကြီးပေါ့ဗျာဆရာတကုံတရားပြောတဲ့စကားနဲ့ချက်ရမယ်ဆိုရင်တော့ ကျန်သူကိုမိတ်ဆွေလိုရတာနိုင်ငံရေးပေါ့နော်တကယ်ရန်သူစစ်စစ်ကြီးလို့သဘောထားကျွန်တော်တို့ဆက်ဆံနေတဲ့အနေထားမှာကျွန်တော်တို့မှလည်းတော့အကောင်းဆုံးဖြစ်တဲ့လမ်းကြောင်းကြီးဖောက်နေရတော့ဗျာ
အော်ဟုတ်ကဲ့ကျေးဇူးပါပဲကိုစိုးထွန်းရေ
ဟုတ်ကဲ့ဗျာဟုတ်ကဲ့